မြန်မာနိုင်ငံမှာအလို့သမားသမဂ္ဂအဖွဲ့ဝင်တွေဖမ်းဆီးခံနေရတယ်လို့နေအိမ်တွေမှာလာရောက်ရှာဖွေအနှောက်အယှက်ပေးတာတွေကိုခံနေရပြီးတချို့ကတော့ကြောက်ပြီးပုံအောင်နေကြရတယ်လို့ကုလသမဂ္ဂအပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ ILO ကပြောပါတယ်ဖေဖော်ဝါရီ1ရက်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်ကအလို့သမားတွေရဲ့ရပိုင်ခွင့်ဆိုင်ရာကန့်သတ်မှုတွေကိုကြဲကြဲပြန့်ပြန့်လုပ်လာနေတယ်လို့ကမ္ဘာအကြီးဆုံးအလို့သမားသမဂ္ဂဖြစ်တဲ့IDUC အပြည်ပြည်ဆိုင်ရာအလို့သမားသမဂ္ဂအဖွဲ့ကြီးကမတ်လ7ရက်နေ့စွဲနဲ့အစိုးရခန်းစားတဲ့ဆောင် ILO ကိုတင်သွင်းခဲ့တာဖြစ်ပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကိုဆန့်ကျင်ဆန္ဒပြတဲ့ဒေသခံတွေကိုစစ်တပ်နဲ့ရဲကမျက်ရည်ယိုဘုံတွေတနက်တွေနဲ့ပစ်ခတ်နေတာဖြစ်ပြီးတနင်္ဂနွေနေ့ကရန်ကုန်မှာဒါဇင်နဲ့ချီတေဆုံးခဲ့ရပြီးတရုတ်ပိုင်ဆက်ယုံအများပြားလဲမိရှုခံခဲ့ရပါတယ်။အခုလိုအာဏာပိုင်တွေဘက်ကအကြမ်းဖက်ဆင်နှင်းမှုတွေရှိနေပေမဲ့တနင်္လာနေ့မှာလည်းဆန္ဒပြမှုတွေကဆက်ပြီးရှိနေတယ်လို့ပြစ်ခတ်မှုတွေလည်းရှိနေပြီး၆ဦးတည်းမင်းတည်ဆုံးခဲ့ရတာပါဒီလိုအခြေအနေအောက်မှာစစ်တပ်အာဏာပိုင်တွေကိုအကြမ်းမဖက်ပဲဆန့်ကျင်တဲ့စီဒီအမ်လှုပ်ရှားမှုမှာပါဝင်တဲ့အလို့သမားတွေကိုချင်းချောက်မှုတွေရှိကြောင်းတိုင်ကြားစာရင်းရရှိထားတယ်လို့ ILO ကပြောပါတယ်စစ်တပ်အာဏာပိုင်တွေကလက်လက်စွာပြောဆိုခွင့်စုဝေးခွင့်တွေကိုပိတ်ပင်တယ်လို့လူမှုမီဒီယာတွေကိုပိတ်ပင်တာနဲ့ CM လှုပ်ရှားမှုမှာပါဝင်တဲ့မြန်မာအလို့သမားသမဂ္ဂတွေနဲ့အလို့သမားအဖွဲ့အစည်းပေါင်း16ခုကိုပါတရားမဝင်အဖွဲ့အစည်းဖြစ်နေကြီးညာထားတယ်လို့လည်းပြောပါတယ်။အခုလိုဖိနှိပ်မှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်လာတာနဲ့ပတ်သက်ပြီး ITCU ကမတ်လ5ရက်နေ့မှာ ILOC တိုင်ကြားစွာတင်သွင်းခဲ့တာဖြစ်ပြီးဒါကမတ်လ22ရက်နေ့မှာ ILO ကပြန်လည်သုံးသပ်ဖို့ရှိကြောင်းလည်းပြောပါတယ်။အလို့သမားတွေပေါ်မှာချင်းချောက်နှောက်ယှက်မှုတွေကိုရပ်ဆိုင်ပြီးမြန်မာနိုင်ငံမှာအရက်သားအစိုးရပြန်ပြီးဖြစ်လာစေဖို့အတွက် ILO အကြီးအကဲ Guy Rider ကပြီးခဲ့တဲ့လတုန်းကပဲကြေညာချက်ထုတ်ပြန်တောင်းဆိုထားတာပါ